ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကစပြီးမြန်မာဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဟာပြည်ပ6နိုင်ငံကိုဆိုက်ရောက်ဗီဇာစနစ်နဲ့ဝင်ခွင့်ပြုလိုက်ပါတယ်။ဂျာမနီ၊ရုရှား၊စပိန်၊အီတလီ၊ဆွစ်ဇာလန်နဲ့ဩစတြေးလျကခီးသည်တွေတိုးတက်ဝင်ရောက်လာဖို့ရည်ရွယ်ပြီးခုလိုဗီဇာကိစ္စဖြေလျှော့ပေးလိုက်တာပါ။ပြီးခဲ့တဲ့နှစ်ကလည်းဂျပန်နဲ့တောင်ကိုရီးယားကိုဗီဇာကင်းလွတ်ခွင့်ပြုခဲ့ပြီးတရုတ်၊ဟောင်ကောင်နဲ့မကာအိုကခီးသည်တွေကိုဆိုက်ရောက်ဗီဇာခွင့်ပြုခဲ့ပါတယ်။အဲဒီနောက်ပိုင်းခီးသည်ဝင်ရောက်မှုတိုးတက်လာတာကိုလည်းတွေ့မြင်ကြရပါတယ်။အထူးသဖြင့်တရုတ်ခီးသွွားဝင်ရောက်မှုတိတိတသာတိုးတက်လာတာပါဒါပေမဲ့အခြားတစ်ဖက်မှာတော့တရုတ်ခီးသွွားတွေဟာ zero budget ခီးသွွားတွေဖြစ်တယ်သူတို့လာလို့မြန်မာနိုင်ငံကဝင်ငွေသိမ့်မရဘူးသူတို့သုံးသမျှငွေတရုတ်နိုင်ငံဘက်ကပဲပြန်စီးဆင်းသွားတယ်အစရှိသဖြင့်ဝေဖန်ပြောဆိုမှုတွေလည်းရှိလာပါတယ်ဗီဇာဖြေလျှော့မှုကြောင့်ဝင်ရောက်လာတဲ့တရုတ်ခီးသည်တွေစီကနေငွေတွေမဝင်ဘူးဆိုတာအမှန်ပဲလားအဲ့ဒါကြောင့်တရုတ်ခီးသည်တွေကိုကြိုးစို့သိရလားဆိုတာကုတပတ်လေးလာတင်ပြသွားပါမယ်
ဟိုတယ်နဲ့ခီးသွွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံတည်းဗီဇာနဲ့ဝင်လာတဲ့နိုင်ငံသားအရေးအတွက်ကိုကြည့်ရင်2018 January လကနေ August လအထိ8လစာမှာ 8,600 ကျော်ရှိပြီး2019အလားတူကာလမှာတော့ 12,000 ကျော်ရှိလာပါတယ်။အရေးအတွက် 3,000 ကျော်ရာခိုင်နှုန်းအပြင် 40 ရာခိုင်နှုန်းနီးပါးတိုးတက်လာတယ်လို့ဆိုရမှာပါ။အဲ့ဒီထဲမှာမှတရုတ်ခီးသည်ဝင်ရောက်မှုက2018ခုနှစ် 8လစာ13,000ကျော်ရှိရာကနေ4,000ခွဲကျော်အထိတဟုန်တူးတက်လာတာကြောင့်နှစ်ဆခွဲကျော်ဝင်းချင်းရာခိုင်နှုန်းအပြင်161ရာခိုင်နှုန်းလောက်တိုးတက်လာတာမြင်တွေ့ရပါတယ်ပြောရရင်မြန်မာအစိုးရရဲ့ဗီဇာဖြေလျှော့ပေးမှုဟာထိရောက်မှုရှိပြီးတရုတ်ခီးတဲ့ဝင်ရောက်မှုရုတ်တရက်မြင့်တက်လာတာတွေ့ကြရလို့ပါခီးသွားဝင်ရောက်မှုများလာသလိုတရုတ်မြန်မာလေကြောင်းလိုင်းပြေးဆွဲမှုကလည်းများလာပါတယ်အခုဆိုရင်တရုတ်လေကြောင်းလိုင်း17လိုင်းဟာတရုတ်နိုင်ငံမြို့ပေါင်း16မြို့နဲ့ရန်ကုန်မန္တလေးကိုပြေးဆွဲနေပါတယ်ရန်ကုန်နဲ့ချိတ်ဆက်ပြေးဆွဲတဲ့အပြည်ပြည်ဆိုင်ရာလေကြောင်းလိုင်း35လိုင်းနဲ့တွေ့ရင်တရုတ်လေကြောင်းလိုင်းအရေးအတွက်ဟာ3ပုံ2ပုံအချိုးအစားကိုတောင်ရောက်လာပါတယ်ဒါပေမဲ့လည်းအိန္ဒိချင်းထိုင်းဗီယက်နမ်ကမ္ဘောဒီးယားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံနဲ့တရုတ်ခီးတဲ့ဝင်ရောက်မှုအများကြီးနည်းနေပါသေးတယ်။ထိုင်းနိုင်ငံလေးစိတ်တွေနဲ့နိုင်ငံတဝန်းကခီးတဲ့တွေကိုလမ်းညွန်ဆိုင်းပုတ်အမှတ်အသားတွေမှာကဘာသုံးအင်္ဂလိပ်ဘာသာစကားအပြင်တရုတ်ဘာသာစကားကိုလည်းထည့်သွင်းပြောဆိုညွှန်ပြနေရတဲ့အခြေအနေရောက်နေပါပြီ
။ကဘာလက်ခီးတဲ့ဝင်ရောက်မှုကနေသက်ဆိုင်ရာတိုက်ပီကဝင်ဝင်ဘလောက်ရမရဆိုတာဟာသူတို့ဘယ်လေကျောင်းလိုင်းကိုအသုံးပြပြီးလာကြပြန်ကြသလဲ။ပြည်တွင်းရောက်တဲ့အခါဘယ်နေရာမှာတဲခိုသလဲ။သွားလာလေပတ်ဖို့ဘယ်ရင်တွေအသုံးပြုသလဲဘယ်ဆိုင်တွေမှာစားကြတောက်ကြသလဲပြန်တဲ့အခါဘာတွေဝယ်ပြီးပြန်ကြသလဲဆိုတာကြည့်ဖို့လိုပါတယ်ဒီနေရာမှာအိန္ဒိချင်းထိုင်းနိုင်ငံရဲ့တိုးလုပ်ငန်းကနေဝင်ငွေရှာဖွေကိုနမူနာပြကြင်ပါတယ်ဥပမာအဖြစ်နော်ဝေးဆိုတာထိုင်းနိုင်ငံနဲ့အလွန်ကိုကွာဝေးတဲ့နေရာမှာရှိတာပါထိုင်းတိုးလုပ်ငန်းကုမ္ပဏီတွေဟာနော်ဝေးနိုင်ငံအော်စလိုထိသွားပြီးသူတို့စီလာလေဖို့ဖိတ်ခေါ်တဲ့ကြေညာပွဲတွေလုပ်ပါတယ်ထိုင်းလေကြောင်းလိုင်းတီဂျီကလည်းဘန်ကောက်ကနေအော်စလိုထိတိုက်ရိုက်ပြေးဆွဲပါတယ်
အလုံးသိရဲ့အတိုင်းထိုင်းနိုင်ငံထဲမှာတူရစ်တွေအတွက်ဟိုတယ်စားတောက်ဆိုင်ဂုံတိုက်အပန်းဖြေစရာဝန်ဆောင်မှုလုပ်ငန်းအမျိုးမျိုးစတာတွေကိုထူထောင်ထားရှိပြီးသားပါဒီအခြေအနေတွေကိုကြည့်ရင်နော်ဝေးကနေထိုင်းနိုင်ငံကိုသွားပြီးလေပတ်မဲ့သူတွေအတွက်အော့စလိုလေဆိပ်ကနေတီဂျီထိုင်းလေယာဉ်ပေါ်တက်ပြီးဆိုတာနဲ့ထိုင်းနိုင်ငံဘက်ကဝင်ငွေစရပြီလို့ဆိုနိုင်ပါတယ်ဘန်ကောက်ရောက်ပြီးနိုင်ငံတွင်းလေပတ်တဲ့စီမှာတဲခိုစားတောက်ဝန်ဆောင်မှုအမျိုးမျိုးကနေဝင်ငွေအမျိုးမျိုးရပါသေးတယ်။နောက်အပြန်ခီးလေစိတ်ကကင်းပါဝါကုမ္ပဏီကစီမံခန့်ခွဲတဲ့ duty free ဆိုင်မှာဝယ်တာတွေအတွက်ဝင်ငွေရတယ်လို့လေရင်ပေါ်ကမစင်းခင်လေရင်ပေါ်မှာနောက်ဆုံးလက်ဆောင်ပစ္စည်းဝယ်ယူတဲ့အထိဝင်ငွေရအောင်စီမံခန့်ခွဲထားတာတွေ့နိုင်ပါတယ်။အဲ့ဒီနမူနာကိုကြည့်ရင်မြန်မာနိုင်ငံအနေနဲ့လေကြောင်းလိုင်းပြေးဆွဲနိုင်မှုအားနည်းတာကြောင့်အဲ့ဒီကနေဝင်ငွေမရနိုင်ပါဘူး။လက်ရှိတရုတ်ခီးသည်တွေရဲ့ရာခိုင်နှုန်း90လောက်ဟာတရုတ်လေကြောင်းလိုင်းတွေနဲ့လာပြန်ကြလို့မြန်မာဘက်ကဝင်ငွေမရနိုင်ပါဘူး။ဒါပေမဲ့ပြည်တွင်းမှာတဲခိုနေထိုင်စားတောက်လက်ပတ်တဲ့စီကနေတော့ဝင်ငွေတွေရနိုင်ပါတယ်။ဝေဖန်သူတွေကတော့တရုတ်တိုးတွေဟာတရုတ်အဲ့လန်းညွန့်သုံးတရုတ်ပိုင်ဟိုတယ်တွေမှာတဲတရုတ်စားတောက်ဆိုင်တွေမှာစားတောက်ငွေချေတော့လဲQR code အသုံးပြုပြီးဖုန်းနဲ့ငွေပေးချေတဲ့အတွက်အဲ့ဒီငွေတွေတရုတ်ဘဏ်တွေရဲ့ရောက်အဲ့ဒါကြောင့်မြန်မာနိုင်ငံကဝင်ငွေမရဘူးလို့ဆိုကြတာပါတကယ်တော့မ မြန်မာနိုင်ငံမှာသုံးသမျှမြန်မာနိုင်ငံအတွက်ဝင်ဝေးလို့သတ်မှတ်နိုင်ပါတယ်။အဲ့ဒီလိုမဟုတ်ဘဲမြန်မာနိုင်ငံကဟိုတယ်တွေ၊စားတောက်ဆိုင်တွေ၊ခီးသွွားလုပ်ငန်းတွေ၊ဝန်ဆောင်မှုလုပ်ငန်းတွေကိုနောက်ွယ်ကနေတရုတ်နိုင်ငံသားတွေကတရားမဝင်ပိုင်ဆိုင်လုပ်ကင်နေကြတယ်ဆိုရင်တော့အဲ့ဒါဟာခီးသွွားလုပ်ငန်းကဏ္ဍပြဿနာမဟုတ်တော့ဘဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့စီမံခန့်ခွဲမှုဆိုင်ရာပြဿနာလို့သတ်မှတ်ရတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာတရုတ်ဘဏ်တွေနဲ့ချိတ်ဆက်ထားတဲ့ QR code စနစ်သုံးငွေပေးချေမှုကိုခွင့်ပြုမထားတာကြောင့်အဲ့ဒီစနစ်အသုံးပြုခဲ့ရင်လေဥပဒေနဲ့မညီလို့စီစစ်အရေးယူတာမျိုးလုပ်ဖို့လိုအပ်ပါလိမ့်မယ်။
ဒါတွေကိုစမ်းစစ်ကြည့်လိုက်ရင်တရုတ်ဧည့်သည်တွေဝင်လာလို့မြန်မာနိုင်ငံဘက်ကဝင်ဝင်ရသင့်သလောက်မရဘူးဆိုတဲ့ပြဿနာဟာအဲ့ဒီတရုတ်တိုးတွေကြောင့်မဟုတ်ပဲမြန်မာနိုင်ငံဘက်ကတရားဥပဒေစိုးမိုးမှုမရှိတာအပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာအထွေထွေအားနည်းချက်တွေကြောင့်ပဲလို့ကောက်ချက်ချနိုင်ပါတယ်ဒီအတွက်တရုတ်ဧည့်သည်တွေအပါအဝင်တူရီစင်လုပ်ငန်းကနေဝင်ငွေတွေရသင့်သလောက်ရဖို့အလုပ်ကိုင်အခွင့်အလမ်းရဖို့ဆိုရင်မြန်မာနိုင်ငံသားပိုင်လေကြောင်းလိုင်းတွေတိုးချဲ့တာဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအဆင့်မြင့်တင်တာလေပတ်စရာနေရာအသစ်တွေဝန်ဆောင်မှုအသစ်တွေရှာဖွေဖန်တီးတာခီးသည်တွေပြန်ရဝယ်သွားနိုင်မဲ့ PC ရောင်းဆိုင်အမျိုးမျိုးကိုဖွင့်လှစ်တာစတဲ့ကိစ္စတွေစ조사အကောင့်ထဲပေါ်ကြရမှာဖြစ်တယ်လို့တရားဥပဒေစိုးမိုးမှုအကောင့်အောင်လဲလုပ်ကြရမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ခီးသွွားကဏ္ဍကနေဝင်ငွေတိုးတက်ရလာဖို့အတွက်ဆိုရင်တော့အိန္ဒိယနိုင်ငံတွေနီးတူတရုတ်ဧည့်သည်တွေများများဝင်လာမဲ့ကိစ္စကိုတော့ကြိုးစိုးသိကြကြောင်းပါ